ဒီမှာနိုင်ငံတွေလို့ပြောလို့ရပါတယ်အဲ့ဒီမှာမှာဒီအထက်ကြောင်းဆောင်ကတော့ဆွီဒင်ပေါ့ဆိုတော့ဆွီဒင်နိုင်ငံကနေဥဆောင်ပြီးတော့မှာတခြားဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနောက်ပြီးတော့မှာဒီမှာပြည်ရဲ့ဒီမိုကရေစီကြီးကိုထောက်ခံတဲ့တခြားနိုင်ငံတွေပေါ့နော်နိုင်ငံမောင်းဒီစေကျော်ပေါ့နော်စပေါ်ဆာလုပ်ပါတယ်ပြီးကြတော့နယ်သာလန်ဆိုနယူးဇီလန်လို့နော်ဝေးလို့နောက်ပြီးတော့ ီကိုဗစ် -19 ကလည်းဒါလည်းဆိုရှင်ဒါရင်းနှစ်ကပေါ်လာရမှာမပါရလည်းညနေမှာအတက်တည်းပေါ့နော်။အဲ့နောက်ပြီးတော့ကျူးကြတာကတော့အာဆီယံနိုင်ငံတစ်ခုပြည်လာကိုပါလာတယ်။ဆိုတော့ဒီနေ့ဒါထူးခြားမှုပေါ့နော်။ဒီစပွန်ဆာလည်းညနေထဲမှာသူတို့ဥဆောင်ပြီးတော့မှပေါ့နော်ဒီ draft presentation ရပြင်တာပေါ့။အဲ့လိုပြင်တဲ့နေရာမှာပြီးခဲ့တဲ့လရတဲ့စပြီးတော့မှသူတို့ဒီစီးပွားရေးအချိန်ကြီးထိုင်ပြီးတော့မှဒီစာသင်ရပ်တက်တဲ့ဒီ resolution ဒီဆုံးဖြတ်ချက်ကိုဆွေးနွေးကြပါတယ်ဆိုအစည်းအဝေးဒီမှာ
ဟုတ်ကဲ့ဒီဆုံးဖြတ်ချက်မူကြမ်းမှာလဲလေဟိုမြန်မာနိုင်ငံလူခွင့်ရေးချင်းတွေကဆက်လက်ပြီးဆွေးရွာနေတယ်ဆိုတာတွေဖော်ပြထားတွေ့ရတဲ့ခါကျတော့ဒီလိုချက်လက်တွေကိုကုလသမဂ္ဂအနေနဲ့ဘယ်လိုရရှိခဲ့ပါလဲရှင
်ဟုတ်ကဲ့အဓိကဒီကုလသမဂ္ဂကဒီတခြားဒီအစိုးရမဟုတ်တဲ့အဖွဲ့ကြီးဖြစ်တဲ့ဒီလူခွင့်အဖွဲ့ကြီးရဲ့အစီရင်ခံစာရေးရပုတ်တွေကိုလည်းသူတို့ရပါတယ်အဲ့ဒါအပြင်မှာဒီကုလသမဂ္ဂရဲ့ကိုယ်တိုင်ခန့်ထားတဲ့ပေါ်တော့ဒီကိုယ်လေပေါ့မစ္စတာကင်တာနာလို့မဟုတ်တော့ဒီလူခွင့်ရေးချင်းလေးဆိုအထူးဆုံးစားစစ်ဆေးရတာရှိမစ္စတာကင်တာနာရဲ့ရပိုဒီပေါ့သူတို့အစီရင်ခံစာရောသူတို့ကြည့်ပါတယ်ဆိုတော့အဲ့ဒါတွေက information သူတို့မှာအပြည့်အစုံရပြီးသားဖြစ်တယ်အဲ့ဒါဒီအဲ့ဒါအပြင်ခြားကျွန်တော်တို့လူလူဒီအခြေတူအဖွဲ့ကြီးရနေတော့မှဒီ free pool ရဲ့ information တွေရှိတယ်တခြားအဖွဲ့ကြီးတွေပေါ့နိုင်ငံတကာလူခွင့်အဖွဲ့ကြီးတွေရဲ့ထုတ်တဲ့အစီရင်ခံစာတွေအဲ့မှာလည်းပြည့်ပြည့်စုံပါပါတယ်အဲ့ဒါကြောင့်မလို့ပေါ့နော်ဒီဟိုစာရွေးချယ်လို့ရှိရတော့ပဲပြည်ပြည်စုံစုံလူခွင့်ချုပ်ပေါင်းဖို့ရအောင်ဖြစ်နေထားတယ်။အဲ့ဒါကြောင့်ကျွန်တော်တို့လည်းဘာပဲဖြစ်ဖြစ်ကျွန်တော်တို့ကျဉ်းနှံမှုရှိပါတယ
်။ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒီမူချမ်းကိုအထွေထွေညီလာခံကနေအတည်ပြုတဲ့အပိုင်းမှာပေါ့နော်။ထောက်ခံမဲ့နိုင်ငံအစီအတွက်ကဘယ်လောက်လောက်လူပါလဲရှင်
။ဒီကအတည်ပြုတဲ့အပိုင်းကတော့အဖွဲ့ဝင်နိုင်ငံရဲ့ပေါ့နော်။ကျွန်တော်များများနံပါတ်အတိအကျတော့ကျွန်တော်ကဟိုဒီချာတော့မသိဘူးပေါ့နော်။အဲ့မဲ့ဖြစ်တိုင်းဖြစ်တိုင်းကတော့ဟိုဒီမြန်မာပြည်ရဲ့ဆိုလို့ရှိရင်အများအားတော့ထောက်ခံမှုဒီအတွက်အားကောင်းလို့ဆိုမှကြတာများပါတယ်ဆိုတော့နိုင်ငံပေါင်းဝင်လာကြတဲ့80ကျော်လို့90ကျော်လို့အဲ့လိုမျိုးတွေကနေဆိုမှထောက်ခံတာတွေများတယ်အပလတ်ပေါ့လို့ဒီစပွန်ဆာလုပ်တဲ့နိုင်ငံတွေပြီးတဲ့အချိန်မှာပေါ့ဒီရုပ်တို့အိန္ဒိယတို့တို့ရဲ့လိုဒီ resolution ပြန်တက်ခွေကြတယ်လေအဲ့ဒီဥစားတော့ဒီအာဆီယံနိုင်ငံတွေကလည်းဟိုကန့်ကွက်အင်ကန့်ကွက်မကန့်ကွက်လို့ရှင်တော့ဒီမှာကြားနေပေါ့အဲ့လိုမျိုးတွေတော့ရှိပါတယ်
ဟုတ်ကဲ့ခုလိုဒီကုလသမဂ္ဂထွေထွေညီလာခံကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လေဒီဆုံးဖြတ်ချက်တွေချမှတ်လာတာလည်းအနည်း20နီးပါးရှိနေပြီဒါပေမဲ့အခုချိန်ထိမြန်မာနိုင်ငံရဲ့အခြေအနေကလည်းမပြောင်းလဲသေးဘူးဆိုတော့မတင်းတယောက်တို့အနေနဲ့ပေါ့နော်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေရဲ့ထိရောက်မှုအပိုင်းမှာမျှော်လင့်ချက်တွေရှိပါမလားပေါ့လေ
ဟုတ်ပါတယ်မှန်ပါတယ်ပြီးခဲ့တဲ့နှစ်20အတွင်းမှာကုလသမဂ္ဂကလည်းပြောမှဆတဲ့ဆုံးဖြတ်ချက်တွေကလည်းမလဲဘူးတော့ပြောမယ်ဆိုရင်အခု30ကျော်တော့အဲ့လိုမျိုးမှပြောင်းလဲမှုမရှိဘူးဆိုတော့ညာလည်းဘာလဲပြောဘောရနိုင်ငံကကုလသမဂ္ဂရဲ့အဖွဲ့ဝင်နိုင်ငံတခုဖြစ်နေလို့တော့ဘာမှကြောင်းမအောင်ဒီလုံးလုံးမရပါဘူးဒီလောက်ဆုံးနေတာဆိုတော့မှလွတ်ထားပြီးတော့မှဘာလို့ဘာမှစုံစမ်းစစ်ဆေးမှုလည်းမရှိဘူးပြောလဲဘာမှပြောမနေဘူးဆိုရှင်လည်းအဲ့ဒါတကယ်ဘာမှဖြစ်မလာဘူးเนาะဆိုတော့အခုနေသားရပါတယ်ဆိုတော့ကုလသမဂ္ဂအဲအဆင့်မှာလုံးဝကောင်းပြီးအဆင့်အထိရောက်လာတဲ့နေသားနောက်ပြီးတော့ဒီမြန်မာနိုင်ငံအတွက်ကိုတကယ်ကိုပဲကုလသမဂ္ဂရဲ့အချွေချွေတွင်းမှုချုပ်ကိုယ်တိုင်ကတကယ်ကိုစိတ်ဝင်စားမှုပြီးတော့ဒီကိစ္စမှတ်လိုက်ပြီးတော့လုပ်ငန်းဆောင်ရွက်နေတဲ့ကိစ္စတွေရှိတယ်ဒီဥစ္စာတွေကဘာလို့ပြောကောင်းနေလာလာပါပေါ့နော်ဆက်ပြီးတော့လည်းအခုတွေတွင်းမှုချုပ်ကနေမြန်မာဒီဆိုင်ရာပေါ့ဒိုမိတ်စီများနိုင်ငံတွေကိုဖွဲ့ပြီးတော့မှဒီမှာနိုင်ငံမှာတိုင်းနဲ့တည်မြဲရေးကိစ္စနဲ့ဒီဒီမိုကရေစီဖို့ဆောင်ရွက်ကိစ္စတွေကိုတကယ်ပဲအားထုတ်မှတ်တယ်ပေါ့နော်ဆောင်ရွက်နေတဲ့အနေထားမှာတော့ကျွန်မကတော့လောကဆောင်နေမှာလေတကယ်အချိန်တိုင်းသာပဲကျွန်မတို့ပြောလို့မရတာဖြစ်တယ်ဒါပေမဲ့အချိန်ချိန်မှာတော့ဒီမှာနိုင်ငံကပြောင်းဖို့ပြောင်းလဲရမှာပါ